EU ရောပါတမကရဲ့ဘဏ္ဍာရေးစနစ်အတွက်အန္တရာယ်ရှိတဲ့နိုင်ငံများစီးရင်မှမြန်မာနိုင်ငံကိုထည့်သွင်းလိုက်ပါတယ်။ငွေကြေးခဝါချမှုနဲ့အကြမ်းဖက်အဖွဲ့တွေအပေါ်ငွေကြေးထောက်ပံ့မှုတွေကိုမဟာဗျူဟာကျကျမတားဆီးနိုင်ဘူးလို့ဆိုပြီးဒီစီးရင်ချက်မှမြန်မာနိုင်ငံကိုဥရောပကော်မရှင်ကထည့်သွင်းလိုက်တာပါ
။ We are adding 12 countries to our list that the Financial Action Task Force found to have weak systems.
EU ရဲ့ဘဏ္ဍာရေးလုပ်ငန်းဆိုင်ရာအထူးအဖွဲ့ကငွေကြေးခဝါချမှုအကြမ်းဖက်အဖွဲ့အစည်းတွေအပေါ်ငွေကြေးထောက်ပံ့မှုတိုက်ဖျက်ရေးစနစ်အားနည်းရဲ့လို့တွေးရှိတဲ့မြန်မာနိုင်ငံအပါအဝင်ဘာဟားမား၊ဘာဘေဒော့စ်၊ဘော့စ်ဝါနာ၊ကမ္ဘောဒီးယား၊ဂါနာ၊ဂျမေကာ၊မော်ရီရှပ်စ်၊မွန်ဂိုလီးယား၊နီကရာဂွာ၊ပနားမားနဲ့ဇင်ဘာဘွေစုစုပေါင်း12နိုင်ငံကိုစီးရင်နဲ့ထည့်သွင်းလိုက်တဲ့အကြောင်းဥရောပကော်မရှင်ဒုတိယဥက္ကဋ္ဌကဒီနေ့မေလ9ရက်နေ့မှာကြေညာသွားတာဖြစ်ပါတယ်။ပြုပြင်ပြောင်းလဲမှုတွေမြန်မြန်ဆန်ဆန်လုပ်မယ်လို့ဒီနိုင်ငံတွေကတိပြုတဲ့အပေါ်မှာလည်းကြိုးဆိုတယ်လို့သူကပြောပါတယ်။ EU ဘဏ္ဍာရေးစနစ်ထဲကိုမတန့်ရှင်းတဲ့ငွေတွေစိတ်ဝင်နေတာအဆုံးတတ်ဖို့လိုအပ်တယ်လို့လည်းသူကပြောပါတယ်။အခုလိုမျိုး EU ရဲ့ဘဏ္ဍာရေးစနစ်အတွက်အန္တရာယ်ရှိတဲ့နိုင်ငံစီးရင်နဲ့ထည့်သွင်းခံရတဲ့အတွက် EU ဘဏ်လုပ်ငန်းတွေဘဏ္ဍာရေးလုပ်ငန်းတွေအနေနဲ့သူတို့နဲ့ဆက်ဆက်လုပ်ကိုင်နေတဲ့လုပ်ငန်းတွေဟာစီးရင်ဝင်နိုင်ငံတွေမှာ EU ရဲ့စီးပင်းစည်းကမ်းတွေနဲ့အညီဆောင်ရွက်နေရလားဆိုတာစောင့်ကြည့်ရမှာဖြစ်ပါတယ်။ Reuters သတင်းထဲမှာတော့အဲ့ဒီစီးရင်ဝင်နိုင်ငံတွေမှာလုပ်ငန်းဆောင်ရွက်နေတဲ့ကုမ္ပဏီတွေအနေနဲ့ EU ရဲ့ထောက်ပံ့မှုရတော့မှာမဟုတ်ဘူးလို့ပြောထားပါတယ်။အရင်ကစီးရင်ထဲမှာထည့်သွင်းထားတဲ့နိုင်ငံတွေထဲက6နိုင်ငံကတော့တိုးတက်မှုတွေရှိလာတဲ့အတွက်ဆိုပြီးတော့ EU ရဲ့အခုစီးရင်ထဲကနေဖယ်ထုတ်လိုက်ပါတယ်။အဲ့ဒီနိုင်ငံတွေကတော့ Bosnia Herzegovina, Guyana, Laos, Ethiopia, Sri Lanka နဲ့ Tunisia နိုင်ငံတွေဖြစ်ပါတယ်။ငွေကြေးခဝါချနေတာအကြမ်းဖက်အဖွဲ့တွေအတွက်ငွေကြေးထောက်ပံ့နေတာတွေကိုတိုက်ဖြတ်ဖို့အစီအစဉ်တွေကိုလည်းဥရောပကော်မရှင်ကတစ်ချိန်တည်းမှာပဲထုတ်ပြန်ခဲ့ပါတယ်။နိုင်ငံတွေကြားပို့ပြီးဟန်ချက်ညီညီဆောင်ရွက်နိုင်ဖို့အစီအစဉ်တွေကိုချမှတ်တာဖြစ်ပါတယ်။လက်ရှိအားနည်းချက်တွေဟာကွက်တွေကိုပြင်ဆင်ဖို့လာမယ့်12လအတွင်းမှာဒီအစီအစဉ်တွေနဲ့ဆောင်ရွက်သွားမယ်လို့ဥရောပကော်မရှင်ထုတ်ပြန်ချက်မှာပြောကြားထားပါတယ်။